ကျတော့ဒီ2019ဂျာပြတ်ရွေးကောက်ပွဲမှာပေါ့နော်ကန့်ကွက်ခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါပြောင်းစုရွေးကောက်ပွဲကော်မရှင်ကပေါ့နော်ဆရာတို့စစ်ဆေးဖို့ပေါ့နော်စင့်ခေါ်ထားပြီလို့ကြားလို့ဆရာရဲ့အဲ့ဒါဟိုဘယ်တုံးလောက်ကများစင့်ခေါ်စာပို့လဲအခြေအနေတွေဘယ်လိုများရှိလဲလို့ပါရှင
်ကျွန်တော်တို့ကိုပြီးခဲ့တဲ့ဘက်ကစင့်ခေါ်စာပို့ရလေတနည်းနည်းကိုကျွန်တော်တို့ရွေးကောက်ပွဲခုံရုံခေါ်ရလေခြေပါလာသင်ရမယ်လို့ပြောရတာကျွန်တော်တို့ဒီကအနေနဲ့ရရှိနေပြီးအဲ့ဒါကိုကျွန်တော်တို့ရှင်းရှင်းပြရတာရှိတယ်ဗ
ျဟုတ်ကဲ့
ဆရာတို့ကမှရွေးကောက်ပွဲပုံပွဲနှစ်ကိုသွား
အစရအဲ့ဒီကန့်ကွက်လော်ရဲမှာရောဘာကြောင့်ပေါ့နော်ဆရာတို့ဒီရှင်ပြိုင်ဘက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေကကန့်ကွက်တယ်ဆိုတာမျိုးဘလို့အကြောင်းအရာတွေထည့်သွင်းပြီးတော့ပေးပို့လာတဲ့အနေအထားရှိလဲဆရာ
။ခေါင်းဆောင်ကဒီကောက်ဝဲဥပဒေပုံမှန်ခွန်ဆက်တင်ခါဝဲကောင်းငယ်နဲ့နှူးပြီးစစ်စစ်ကွန်ရကန့်ကွက်လာတင်သွင်းခြင်းလို့ခေါင်းဆောင်တက်ပြီးတော့မှကန့်ကွက်မှုဖြစ်စဉ်အကျဉ်းဆိုပြီးတော့ဆိုတာဆက်နှစ်ချက်နဲ့ကျွန်တော်တို့ကန့်ကွက်တယ်။ကောင်းမျိုးနဲ့ရေကောက်ပဲကျွန်တော်တို့ရှင်ပြိုင်ရှင်မှာကျွန်တော်တို့ရဲ့ပုဂ္ဂလိကအကြောင်းအရာမဟုတ်ပဲနဲ့နာမည်ကတော့ကျွန်တော်တို့နာမည်ကိုတက်ပြီးတော့ပုဂ္ဂလိကအကြောင်းချက်လည်းမဟုတ်ပဲနဲ့ပေါ့နော်ကျွန်တော်တို့ခေါင်းဆောင်ကြီးရဲ့နိုင်ငံတော်တစ်နှစ်တာလှုပ်ဆောင်ချက်ပေါ်မှာသူကနေပြီးတော့ကန့်ကွက်ခြင်းဖြစ်တယ်ဗျ။အဲကျွန်တော်တို့ခေါင်းဆောင်၃ယောက်ပေါ့နော်နိုင်ငံတော်တမင်ငယ်တော်ရောဖြစ်ကြီးပေါ့။ဗာရကဘဘသူရဦးတင်ဦးဘိုးလုံးမှုဆောင်ဖွဲ့တွင်းမှုဖွဲ့ဝင်ဘဘဝင်းထိန်တို့ရဲ့အနှစ်တာပြည်ချက်ချက်ပေါ်မှာသူတို့တောင်းရေးထားတာဆက်ချက်နဲ့ရေးထားတာပေါ့နော်
အဲ့တော့ဆိုတော့ဟိုဆရာတို့ပေါ့ရှင်ပြိုင်ဘက်ကိုယ်စားလှယ်အချင်းချင်းဆောင်ရွက်ချက်တွေကိုဒါမကျေနပ်လို့ကန့်ကွက်တာမဟုတ်ဘဲနဲ့ NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တနစ်တာပြောကြားချက်တွေအပေါ်မှာဆရာတို့ဒီကန့်ကွက်တဲ့အနေအထားလို့ပြောနိုင်မလားဆရာတို့ဘယ်လိုနားလည်မိလဲရှင
်ကျွန်တော်တို့ဒီရေကောက်ပဲဥပဒေမှာကျွန်တော်တို့ကနားလည်တဲ့ပုံတရားကြောက်မယ်ဆိုလို့ရှိရင်ပေါ့နော်ဒုတိယကိုကန့်ကွက်မယ်ဆိုလို့ရှိရင်ဒုတိယရဲ့လှုပ်ဆောင်ချက်ပေါ်မှာပေါ့နော်ထောက်ပြဝေဖန်ပြီးအားသာချက်အားနည်းချက်ပေါ်မှာကန့်ကွက်တာလို့ပဲကျွန်တော်ကြားဖို့တယ်ပေါ့နော်အခုကျတော့ပုံစံလေးဆိုတဲ့အခါကျတော့ကျွန်တော်ခေါင်းစဉ်ကတော့ကန့်ကွက်ခံရတဲ့ခေါင်းစဉ်ကတော့ရေကောက်ခံအနိုင်ရကိုယ်စားလှယ်ပေါ်မှာခေါင်းစဉ်တက်ပြီးတော့ကန့်ကွက်တဲ့အကြောင်းအရာကျတော့ပါတီရဲ့ခေါင်းဆောင်တွေကထောက်ပြချက်တွေကိုသူတို့ကလည်းကန့်ကွက်တယ်ဆိုတဲ့အခါကျတော့ဘယ်လိုယူဆမလဲတော့ကျွန်တော်လည်းဟိုပါတီပေါ်မှာပဲသူတို့ပေါ့နော်သဘောထားပြည်နေတာလားပေါ့နော်ဒါတော့ကျွန်တော်သုံးသက်တော့ဆက်တော့ခဲ့နေကြအဲ့မှာကျွန်တော်တို့ပေါ့နော်ရန်ကုန်တိုင်းမှာပေါ့နော်ကျွန်တော်တို့သုံးယောက်ပေါ့လိုင်တရာမြို့နယ်ကကိုယ်စားလှယ်ဝင်းမင်းရဲ့အကုန်ရှိရကိုယ်စားလှယ်ဦးနေကျော်ရဲ့ပမှုကကျွန်တော်ရဲ့ပေါ့နော်တန်တိုင်းနဲ့ချက်လက်ကအတူတူပဲကျွန်တော်တို့မှုနေပြောလို့ရှိရင်တော့နာမည်လေးကတူကြီးစီနေရာမှာပဲပေါ်ဟာချက်ရှိတယ်တန်ကြားမှုအကြောင်းအရာတော့အတူတူပဲဖြစ်တယ်ဗျ
ကျတို့အနေနဲ့ပေါ့နော်ကန့်ကွက်ခံရမှုတွေကိုဘယ်လိုပုံစံဟိုခြေပတ်သွားဖို့အနေအထားတွေရှိလဲဆရာ
ကျွန်တော်တို့ပါတီရဲ့ခေါင်းဆောင်ဘက်ကလည်းကျွန်တော်တို့အတွက်ပေါ့နော်ခုခံခြေပတ်ဖို့အတွက်ပေါ့နော်ဟိုနေပေါ့အရှင်းနေတွေလည်းပြင်ဆင်ပေးထားပါတယ်ခုခံခြေပတ်တော့တွေလည်းကျွန်တော်ပြင်ဆင်ပေးထားတယ်လေဒီလက်ပြင်ဆင်ပြီးနေပါတယ်ဟုတ်ကဲ့ဒီသူတို့ခန့်ကွက်ပြီးတပတ်နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ခေါင်းဆောင်နိုင်ငံတော်တမင်ခံဒေါက်တာစစ်ကြည်ရဲ့စနစ်တာပြောကြားချက်ရဲ့အဘဥတင်ဦးရဲ့ဦးရဲ့ပြောကြားချက်ရဲ့ပြောက်ဦးစင်ပြောကြားချက်တွေကိုဒီကောက်ဘွဲကော်မရှင်ကဒါပတ်လက်ပြီးသားပဲလေစိုးရတွေရဲ့လထုံးလုံးကြီးရစနစ်တာကာလမှာပြည်သူတွေပေါ်မှာတင်ပြချက်ပဲလေဘယ်စစ်ယူချက်မှမဟုတ်ပဲနဲ့သူတို့တင်ပြချက်တွေကဒီပဲမရှိတဲ့အကန့်ကွက်လာတော့ကျွန်တော်သုံးမှတ်ထားတယ်။ညီမီသုံးမှတ်ဆိုလို့ရှိရင်တော့သူ့ရဲ့ performance ဆိုတော့ကျွန်တော်တို့တတိုင်းမြည်တွေပေါ့နော်လုတ်ပြရမယ့်ကုစလေဒီပေါ်မှာအချိန်ဆွဲလိုက်သူကိုကျွန်တော်ယူဆတယ်။အချိန်မျိုးလကားဟာတဲ့ဖြစ်အောင်ထုတ်လို့နေရလို့ကျွန်တော်တော့ယူဆပါတယ်။
ဆရာယူခုလိုအချိန်ပေးပြီးဖြည့်ပေးရ RF ရကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ။